ကချင်ပြည်နယ်ဖားကတ်မြို့နယ်ဝေခါကျေးရွာအနီးကျောက်စိမ့်လုတ်ကွက်ဟောင်းမှာမြေပြိုကျလို့တိတ်ဆုံးသွားတဲ့လူ182ဦးရဲ့အလောင်းတွေကိုရှာဖွေတွေ့ရှိထားပြီးအယောက်20ပျောက်ဆုံးနေတယ်လို့တိုင်ကြားထားပါတယ်။ဒီမြေပြိုကျရာကအသက်မသေးပဲလွတ်မြောက်လာသူတချို့နဲ့ကြံရည်သူမိသားစုတွေကို AFP သတင်းဌာနကမေးမြန်းထားတာကိုကျွန်တော်ငိမ့်ချန်ကတင်ဆက်လိုက်ပါတယ်။ဇော်လွင်ဆန်းလွင်နဲ့ဆိုင်းကိုတို့၅ဦးပါအဖွဲ့ဟာမြေပြိုကျမှုဖြစ်ပွားတဲ့ဇူလိုင်လ2ရက်နေ့မနက်ပိုင်းမှာခါတိုင်းထက်နိုင်ဝက်စောပြီးကြောက်တူးဖို့အတွက်ရောက်နေခဲ့တာပါ။အသက်ရှင်ကြံရည်ခဲ့တဲ့အသက်29နှစ်အရွယ်ကိုဇော်လွင်ကကြောက်တူးဖို့မဆရသေးခင်ဖြစ်သွားခဲ့တဲ့အကြောင်းအခုလိုပြောပါတယ
်။ပါတော့ကျွန်တော်ပဲလွလွပါတော့လို့ပါတော့မှငုံမသိဘူး။အဲ့ဒီမှာတခါတည်းဒီဟိုဟာအင်ကြီးတွေကျွဲ့မှာတခါတည်းတို့မျိုးဘလုံးလိမ့်နေလို့ဟိုဘက်ရေတိုင်းကဝုန်းနေဝုန်းနေအကြောက်ဆောင်နေပြပြထောင်တာကျွန်တော်တို့အဲ့မှာတဲတွေရောဒီဘာသာထက်ကိုတဲတွေရောဟွာတွေရောအကုန်လုံးမွင်းနေပြီကျွန်တော်တို့ကနုံနေရောလေကောင်းနေပဲပေါ့နေကိုယ့်အကူတည်မဲလို့ကိုထင်တာကျွန်တော်တို့ပြန်ရှင်လိုက်မယ်လို့ပဲမထင်ဘူ
းသူနဲ့အတူအသက်ရှင်ကြံရစ်သူအသက်22နှစ်အရွယ်ဆိုင်းကိုကလည်းလူသေးအလောင်းကိုဖတ်တွယ်ထားမိတဲ့အတွက်အသက်ရှင်ကြံရင့်ကြောင့်အခုလိုပြောပါရယ
်ကိုမီယာမီယာပေါ့ကျွန်တော်ကရေမကူးတက်တော့ခါကြတော့လိုက်ရှာပေါ့တတုံးနေပါလေလိုက်ရှာပေါ့လိုက်ရှာအိမ်မှာလူသေးလောင်းတွေ့ရနေလူသေးလောင်းကိုဖတ်ကတိမှလက်နဲ့ကူးခဲ့တာပေါ့ဟိုဘက်ကန်ရောက
်သူတို့အဖွဲထဲမှာတေဆုံးသွားတဲ့အသက်32နှစ်အရွယ်ကိုတန်းနိုင်ရဲ့ဇနီးဖြစ်သူမတ်ထားထားမြင့်ကကဘာပြက်မတက်ခံစားရတဲ့အကြောင်းအခုလိုပြောပါရယ
်ဆောင်းရလူသေးလောင်းတွေ50ကျော်60လောက်ရှိတယ်လို့အာရှိတဲ့နေရာမှာကျွန်တော်ခြေတော့ခြေရင်းကနေပြီးကြည့်တယ်ကိုယ်ကျန်ရပါလိမ့်မယ်မပါပါသေးနဲ့ဗောအဲ့နဲ့တိတော့မျက်နှာရမမော်ကြီးဆိုတော့မတဲကွေးဦးလေမတဲကွေးတော့ခေါင်းကြီးကနေပတ်ပြီးတော့ကိုယ်ကျောင်းရဲ့မျက်နှာကိုညာဖြစ်နေလားဆိုမှရှာတော့သူ့ရရအများကြီးပဲလူမျိုးတွေဆိုတော့သူတလောင်းနဲ့ပေါ့နော်အဲကားနဲ့ပြန်လာခဲ့တဲ့ခြေတော့အဲဒီကားဝင်နေမှအလောင်းချတော့ကိုတန်းနိုင်39နှစ်ဆိုမှအဲ့လိုမျိုးကနမေချင်းကြီးဆိုင်နေပေါ့နော်ဒါဆိုငါ့ကိုကြားသေးကြပြီဗောသူမှအမျိုးလူကိုရချစ်ချောက်အောင်မဘွားတခုလုံးကိုအားမကိုမရေးမရလူလက်ဖြစ်တယ်လူရှင်ကျွန်တော်စိတ်ခံတော့မှာဘယ်လားဘလူချောင်းကဘာတခုလုံးပြည့်စည်မှလူခံစားရတယ
်ဒီကြောက်စိမ့်ဟာအသက်နဲ့ရင်းဖို့မတန်ကြောင်းအသက်ရှင်ကြံရည်ခဲ့သူကိုဆိုင်ကိုကအခုလိုပြောပါတယ
်မှန်တိုင်းပြောရရင်တော့မတန်ဘူးဗျာဆွန်သားရတာနဲ့တော့ကျွန်တော်တို့ဆေးရသွားတယ်ဆေးရသွားတဲ့အချိန်မှာကျွန်တော်တို့တော့1000-2000ရောက်ရတယ်ရောင်းရတဲ့ကြောက်ဆိုတာရှားတယ
်ကိုဆိုင်ကိုရဲ့ဇနီးဖြစ်သူမတ်ပန်းဤဖြူကလည်းကြောက်မတူးစေချင်တော့ကြောင်းအခုလိုပြောပါရစေ။အဲ
့လိုမျိုးဒီကြောက်ချာတော့မခိုင်းတော့ကျွန်တော်တို့တက်တက်နဲ့ကိုမစားရရင်လည်းနေပြီးတော့မိသားစုပဲဒီလိုဆုံဆုံနေပြပြရှင်မဲ့နေကြတော့တယ
်။သူတို့၅ယောက်အဖွဲ့တွေက၃ယောက်အသက်ရှင်ကြံရစ်ပြီး၁ယောက်သေဆုံးကကြံ၁ယောက်ဖြစ်တဲ့ကိုသက်ရှင်ကတော့ပျောက်ဆုံးနေသေးဖြစ်ပြီးသေဆုံးသွားပြီလို့ယူဆထားကြပါရစေ။ကိုဇော်လွင်ကတော့ရေစာပုံတွေကြားမှာရေမစေးကြောက်ရှာသူအဖြစ်ပဲဆက်လက်လုပ်ကိုင်တော့မယ်လို့ပြောပြီးသူ့ရဲ့ညီဖြစ်သူကိုဆန်းလွင်ကတော့ကြောက်ကောင်းတွေ့ရင်တထေးဖြစ်မယ်လို့မျှော်လင့်ပြီးကြောက်ဆက်တူးမယ်လို့ပြောသလိုမြန်မာနိုင်ငံအနှံ့အပြားကကြောက်ရှာမဲ့သူတွေကတော့ဖားကန့်ရဲတနာမြေကိုတခွဲခွဲနဲ့ရောက်လာကြအောင်ပါပါအခုလိုမြေပြိုလူသေဆုံးမှုဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာအစိုးရကလည်းတယံဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဦးဆောင်နဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့စည်းထားပြီးဖြစ်ပွားရတဲ့အကြောင်းနဲ့တာဝန်ရှိသူအစင်းစင်ကိုဖော်ထုတ်စုံစမ်းဖို့နောင်ဒါမျိုးမဖြစ်စေဖို့နဲ့အခုထိခိုက်သေးဆုံးသွားရသူတွေနဲ့မိသားစုတွေအတွက်ထောက်ပံ့ကူညီဖို့လှုံ့ဆော်နေပါတယ်ခင်ဗျာ။